ဗီယက်နမ်နိုင်ငံမှာကိုဗစ်ကြောင့်လော့ဒေါင်းအပြင်းမထွက်ရတင်းကျပ်ထားတဲ့အမိန့်ကိုအဓိကကျတဲ့မြို့ကြီးတွေမှာဒီလကုန်ပိုင်းမှာဖြေလျှော့ပေးတော့မှဖြစ်တဲ့အတွက်ကာကွယ်ဆေးထိုးတာကိုအရှိန်မြင့်ဆောင်ရွက်နေတယ်လို့ဗီယက်နမ်အစိုးရကတင်းလာနေတော့ကပြောဆိုပါတယ်။ဟနိုင်းမြို့တော်မှာဆိုရင်ကျန်းမာရေးဝန်ထမ်းတွေကညာလုံးပေါက်ကာကွယ်ဆေးထိုးတာတွေပြုလုပ်ပေးနေပါတယ်။ဟနိုင်းမြို့တော်မှာပြီးခဲ့တဲ့ဇူလိုင်လကတည်းကအပြင်းမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။ကာကွယ်ဆေးထိုးတာတွေကိုကျွန်တော်တို့အနေနဲ့အမြန်ဆုံးပြီးအောင်ဆောင်ရွက်ရပါမယ်။ဒါဆိုရင်ကျွန်တော်တို့မြို့ကိုပြန်လည်ဖွင့်နိုင်မှာဖြစ်ပါတယ်လို့ဟနိုင်းမြို့တော်ဝန်ကပြောဆိုပါတယ်။ပြီးခဲ့တဲ့ရက်သတ္တပတ်အကုန်လိုက်မှာတင်လူတသန်းကျော်လောက်ကိုကာကွယ်ဆေးထိုးပေးခဲ့ပါတယ်။လူဦးရေ6သန်းနီးပါးရှိတဲ့ဟနိုင်းမြို့တော်မှာ80ရာခိုင်နှုန်းလောက်ကကာကွယ်ဆေးပထမတလုံးထိုးထားပြီးဖြစ်ပါတယ်။ဒီရက်သတ္တပတ်အကုန်မှာ100ရာနှုန်းအထိထိုးဖို့ရည်ရွယ်ထားပါတယ်။ဟိုချင်းမင်းမြို့တော်မှာတော့လူဦးရေ65ရာခိုင်နှုန်းကကာကွယ်ဆေးပထမတလုံးထိုးထားပြီးဖြစ်ပါတယ်။ဒုတိယတလုံးထိုးကျင်ကြပေမဲ့ဆေးမလုံလောက်အတွက်မထိုးရသေးသူများပြားရှိပါတယ်။အခုလိုအချိန်မြင့်ဆောင်ရနေပေမဲ့လည်းတနိုင်ငံလုံးအတိုင်းအတာရကတော့ကာကွယ်ဆေးထိုးပြီးသူ28ရာနှုန်းသာရှိပြီးအပြည့်အဝထိုးပြီးသူ400နှုန်းပဲရှိပါတယ်။